Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ12ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 MHz အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါစက်တမလ7ရက်နေ့ကအမေရိကန်နိုင်ငံမှာနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်သမားတွေတက်ခတ်မှုကြောင့်လူပေါင်း3,000နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်မြန်မာဆိုရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းဆွေးနွေးဖို့အတွက်တပတ်ပဲလိုတော့တဲ့အချိန်မှာတော့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်ပေါ်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်နေပ
ါကောင်းပါပြီရှင်နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့
Myanmar rejects all groundless allegations including human rights violations based on religion and belief. The issue in Rakhine State was wrong.
မြန်မာကိုယ်စားလှယ်ဖွဲ့ဝင်တဦးကတုံ့ပြန်ပယ်ချခဲ့တာကိုထုတ်လွှင့်ပေးသွားဖို့ရှိပြီးဒီစည်းဝေးမှာပဲဟောင်ကောင်အမျိုးသမီးအဖွဲ့ချုပ်ရဲ့ဆန္ဒပြပွဲတွေအကြောင်းပြောတဲ့မိန့်ခွန်းကိုမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းကလွတ်လပ်စွာပြောဆိုခွင့်ကိုလေးစားရမှာဖြစ်တယ်ဆိုပြီးတော့ထောက်ခံသွားပါတယ်။ Bangladesh ဒုက္ခသည်စခန်းတွေထဲမှာတော့ 3G နဲ့ 4G internet line တွေကို Bangladesh အနာပိုင်းတွေကဖြတ်တောက်မှုဟာမူရစေးမှောက်ခုနဲ့လူစုခိုင်းတွေကိုနှိမ်နှင်းဖို့ဖြစ်နိုင်ခြင်းရှိတဲ့ကြောင့်ယူဆချက်နဲ့အတူစီးရီးယားနိုင်ငံကမိခင်နဲ့ကလေးတွေကိုနိုင်ငံရင်းပြန်ခေါ်ဖို့ကုလရဲ့တောင်းဆိုချက်တွေကိုနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
မနေ့ကဗုဒ္ဓဖူးနေ့က2000ခုနှစ်စက်တင်ဘာ7ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း3,000နီးပါးသေဆုံးခဲ့တဲ့နှစ်ပတ်လည်နေ့ပါ။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကရောမယ်လာနီယာထရမ့်တို့ဟာဗုဒ္ဓဖူးမနေ့8:46 မိနစ်ကသမ္မတအင်ဖျူမာချင်းပါတဲ့ဝန်ထမ်းချင်းထိမ့်မှမှာခေတ္တငြိမ်းသက်ခြင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီချိန်ဟာနယူးယောက်မြို့ကဘာကုံတွေညီနောင်အဆောက်ကိုပြန်ပြီးဆွဲထားတဲ့ပထမလေးရင်တစ်စင်းနဲ့ဝင်တိုက်လိုက်တဲ့အချင်းဖြစ်ပါတယ်။အဲဒီနောက်အယ်ကိုင်ဒါအချင်းဖက်ဝါဒီတွေပြန်ပြီးဆွဲထားတဲ့လေးရင်နဲ့ပင်နဂန်စစ်ဌာနအဆောက်ပေါ်မှာထိုးချလိုက်တာကြောင့်လူပေါင်း184ဦးသေဆုံးခဲ့တဲ့ပင်နဂန်ကအထိတ်မှပွဲကိုတက်ရောက်ခဲ့ပါတယ်။အတိုက်ခိုက်ခံခဲ့ရတဲ့စက်တင်ဘာ7ရက်နေ့ကအန်အော်ထိတ်လန့်မှုဝန်ထမ်းမှုနဲ့ကြေကွဲဒေါသထွက်မှုတွေပြည်နေတဲ့အနေဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ကမ္ဘာတစ်လုံးမှာစိန်ခေါ်နေတဲ့ဒီအကြမ်းဖက်မှုတွေကိုချိန်မုံဖို့အတွက်တာဝန်ထမ်းဆောင်နေတဲ့စစ်သည်တွေအတွက်ဂုဏ်ယူကြောင်းလည်းပြောပါတယ်။နယူးယောက် Ground Zero မှာကျင်းပတဲ့အထိတ်မှပွဲမှာတော့တည်ဆုံသွားသူတွေနာမည်တစ်ခု Jin C ကိုခေါ်ဆိုကြေညာခဲ့တာပါ။ Pennsylvania ပြည်နယ် Shanksville မှာကျင်းပတဲ့ခန္ဓာကိုယ်တော်ဒုသမ္မတ Mike Pence တက်ရောက်ခဲ့ပါတယ်။
အမေရိကန်လူကြိုရေးအကြံပေးရာရှိဂျွန်ဘိုဒန်ကိုဂျာတုကထုတ်ပယ်ခဲ့ပြီးနောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလွန်အရေးချင်းပြစ်မိသူ၅ဦးတည်းကတူးကိုအဲ့ဒီဂျာတုမှာအစားတို့ခံဖို့သူစဉ်းစားနေတယ်လို့ပြောပါရယ်။အဲ့ဒီပုံကိုယ်တွေရဲ့အမည်တွေကိုထုတ်ဖော်မပြောပေမဲ့ရှေ့ပတ်ထဲမှာအစားတို့ခံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတကပြောပါရယ်။ဒီလိုလှုပ်ရှားသူတွေအများကြီးရှိတယ်လို့လည်းသူကပြောပါရယ်။သူနဲ့ဂျွန်ဘိုဒန်တို့တိတ်ကောင်းတဲ့ဆက်ဆံရေးရှိပေမဲ့ဂျွန်ဘိုဒန်ဟာအိမ်ပြည်တော်ကတခြားလူတွေနဲ့အဆင်မပြေကြောင်းသူတို့လုံနေတာဟာဘိုဒန်နဲ့ကိုက်ညီမှုမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါရယ်။အမေရိကန်နိုင်ငံကနျူကလ িয়ার ကိစ္စမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုဆက်ဆံတာမှာလက်ပြကောင်ဆောင်ကိုဆက်ဆံတဲ့ပုံစံအတိုင်းဖြစ်တယ်လို့ဂျွန်ဘိုဒန်ကတခါကအကြံပြုခဲ့ဘူးတာကိုတော့သမ္မတထရမ့်ကဝေဖန်ခဲ့မှုပါရယ်။ဘိုဒန်ပေးတဲ့အကြံဉာဏ်ပေါ်တိတ်တမျက်မှုမရှိဘူးဆိုတာမျိုးကုန်ထုတ်เสียပါလို့ဝေဖန်ခဲ့ပါရယ်ခင်ဗျ။
ဥရောပသမဂ္ဂ EU ကနေအောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ရတော့မယ့်အချိန်မှာပါလီမန်ကိုဆိုင်းငံ့ထားလိုက်တာဟာအာဏာသိမ်းတာသာဖြစ်တယ်လို့အတိုက်ခံလွှတ်တော်အမတ်တွေကပြောပြီးတော့အပြင်းထန်စောင့်ွက်ကြပါလိမ့်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားတာပါ။ဘလို့သဘောတူညီချက်မှရမလာဘူးဆန်သဘောတူညီချက်မဲ့နှုတ်ထွက်တဲ့အတွက်ကြံဖြစ်လာနိုင်တဲ့အကျက်တဲတွေကိုရှောင်ရှားနိုင်မှုမျှော်လင့်ချက်နဲ့ရက်ထက်တိုးပေးဖို့အတွက် EU ခေါင်းဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကိုဖိအားပေးတဲ့အနေနဲ့ဥပဒေချက်ကိုလွှတ်တော်မှတ်တွေကပြီးရတဲ့သတင်းပတ်ထဲမှာပဲတည်ပြုခဲ့ပါတယ်။အခုလိုဘာသာဘောတူညီချက်မှမရပဲ EU ကခွဲထုတ်ဖို့ပြင်နေချိန်မှာပဲပြင်သစ်ဗြိတိန်ကောင်စီတင်ပို့မှုဟာရာဂန်နု40ကနေ60ထိကျဆင်းသွားကြောင်းဩဂုတ်လ2ရက်နေ့ထုတ်ရန်လူဟန်မှာစာသားမှာဖော်ပြပါတယ်။ဒီလိုဖြစ်နေတာဟာ3လအထိကျနေနိုင်ကြောင်းနဲ့အဓိကဆေးနဲ့ဆေးပစ္စည်းတင်ပို့မှုကိုထိခိုက်နိုင်တယ်လို့ပြောပါတယ်။
ဟောင်ကောင်ကဒီမိုကရေစီရေလှရှားမှုမှာဦးဆောင်သူတူဖြစ်တဲ့ဂျိုရှွာဝေါန်ကိုဂျာမနီနိုင်ငံသားကြီးဝန်ကြီးကဘာလီမြို့မှာလက်ခံတွေ့ဆုံပြမှုပေါ်ကန့်ကွက်ပြောကြားဖို့တရုတ်ဆူရကဘီတင်းမြို့မှာရှိတဲ့ဂျာမနီသမ္မတကြီးကိုဆင့်ခေါ်ခဲ့ပါတယ်ဂျာမနီနိုင်ငံရဲ့ဝန်ကြီးဟေကိုမတ်စ်ကဂျိုရှွာဝေါန်ကိုလက်ခံတွေ့ဆုံမှုနေ့ရက်အကြာဗိုလ်တူးနေမှာတော့ဘာလီမြို့မှာရှိတဲ့တရုတ်သမ္မတကြီးကန်ဝူကဂျာမနီအစိုးရကိုလူသိရှင်ကြားဝေဖန်ပြောဆိုခဲ့ပါတယ်။အခုလိုတွေ့ဆုံရတာကြောင့်မလို့လားအတက်အစိုးဆက်အကျိုးဆက်တွေရှိလာလိမ့်မယ်လို့လည်းတတိယအုပ်လေးကိုပြောခဲ့ပါတယ်။တင်နာနေညာကဘာလီမြို့ကိုရောက်လာခဲ့တဲ့ဝေါန်ကိုဂျာမနီနိုင်ငံရဲ့ဝန်ကြီးမတ်စ်ကကြိုဆိုခဲ့တယ်လို့ဂျာမန်ဥပဒေပြုအမှတ်တွေကလည်းဝေါန်နဲ့တွေ့ဆုံခဲ့ကြပါတယ်။အဲ့ဒီနိုင်ငံရေးသမားတွေကိုရဲ့ရည်ရွယ်ချက်ကိုမသိရှိကြောင်းသူတို့ရဲ့ဟောင်ကောင်သူတို့အနေနဲ့ဟောင်ကောင်နဲ့ဒီမိုကရေစီရေးလွတ်လပ်ခွင့်ရေးနဲ့တရားဥပဒေစိုးမှုရေးကိုတကယ်ပဲစိုးရိမ်လာလားလို့ဘေးကွန်းထုတ်เสียရှိတယ်လို့လည်းဂျာမနီနိုင်ငံဆိုင်ရာတရုတ်သမ္မတကြီးဦးကပြောပါတယ်ခင်ဗျာ
ဒီ American တိုင်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ခင်တင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရှေ့တင်းပတ်ထက်မှာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့စီစဉ်နေချိန်မှာပဲရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေနဲ့ဓားပြူရွာကမှဗုဒ္ဓဟူးနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေကြောင့်ရွာသားတွေထိခိုက်မှုရှိတယ်လို့လမ်းပြဖြစ်ခေါ်ယူခန်းစီတာခံရတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာသူအရသာ3ဦးရှိကြောင်းနဲ့လမ်းပြဖြစ်ခေါ်ခန်းခံရသူတွေပြန်လာစေဖို့အတွက်ကြိုးစားနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်တန်းစင်က VOA ကိုပြောပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကလည်းအတည်ပြုပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေးအေးဖွဲ့တို့ကြားတိုက်ပွဲတွေရော့ကျလာတာမရှိဘဲပိုးပြီးတော့ဒါပြင်းထန်လာနေတာပါတိုက်ပွဲကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့အရပ်သားတွေများပြားလာနေတယ်လို့စစ်ဘေးတိမ်းရှောင်နေရတဲ့အခြေအတွက်ဟာလည်း9000လောက်ရှိလာပြီဖြစ်ပါတယ်မြန်မာအစိုးရနဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့တရင်ပတ်တင်းလာနေကြရင်ကျိုင်းရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ရခိုင်လက်နက်ကိုင်ဖွဲ့အေးအေးပေါဝင်မြောက်ပိုင်းမဟာမိတ်လေးဘက်ကိုဖိတ်ခေါ်ထားပါတယ်တိုင်းဒေသနဲ့ကိုင်အဖွဲ့တွေဘက်ကတော့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးအဖွဲ့ဝင်ချမ်းနှိမ့်နှိုင်းသွားမှာဖြစ်ပြီးတမရော်ဘက်ကကိုယ်စီလေးဆစ်လွတ်ဖို့တောင်းဆိုထားကြတာပါ။အ
ေရခိုင်တပ်ဖွဲ့ဟာ Bluetooth နဲ့ Wi-Fi နှိပညာတွေအသုံးပြုပြီးမြန်မာစစ်တပ်ကိုမြေပြင်မိုင်းတွေဖောက်ခွဲတိုက်ခိုက်ဖို့လုပ်နေတယ်လို့နောက်ဆုံးထောက်လိုက်ရေးအစီအစဉ်ကစားရရသိရှိရကြောင်းအိန္ဒိယနိုင်ငံမွန်ဘိုင်းခြေဆိုင်တရားနေတဲ့တင်တပုတ်ကဖော်ပြထားပါတယ်။အေတပ်ဖွဲ့ဟာမီဇိုရမ်ပြည်နယ်လွမ်တာလာခရိုင်မှာစခန်းတွေတိစောက်ပြီးကလဒန်စီမံကိန်းကိုချိန်ချောက်နေတယ်လို့လည်းဆိုပါရယ်ကလဒန်ဘက်ဆောင်တည်ယူဖို့ဆောင်ရွက်စီမံကိန်းဟာရှစ်ထောင်ချက်ဒေတာစီအိန္ဒိယနိုင်ငံရဲ့ထွက်ပေါက်ပြေလှုပ်ဆောင်နေတဲ့စီမံကိန်းဖြစ်ပါတယ်ဒါကြောင့် AA တို့ဒီလိုနည်းပညာတွေအသုံးပြုတိုက်ခိုက်ဖို့လုပ်နေတဲ့ကိစ္စကိုအိန္ဒိယထောက်လိုင်းရေးတပ်ဖွဲ့ကအလေးနဲ့ထားစုံစမ်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာအစိုးရစစ်တပ်ကလည်းဒီမြေမြုပ်ပိုင်းမြေမြုပ်မိုင်းအနေရကိုဟန်တားနိုင်ဖို့အတွက်အစစ်နှင့်စစ်မြင့်နည်းပညာတွေနဲ့လှုပ်ဆောင်နေကြောင်းအိန္ဒိယနိုင်ငံဇီးသတင်းဌာနကိုကိုယ်ကဖော်ပြထားပါတယ်အိန္ဒိယစစ်တပ်အနေနဲ့ပြီးခဲ့တဲ့ February လနောက်ပိုင်းကစပြီးအိန္ဒိယမြန်မာနယ်စပ်တစ်လျှောက်ကတပုံစကားမောင်း12ခုလောက်ကိုထိုးစစ်ဆင်ဖျက်ဆီးခဲ့ပြီးဖြစ်ပေမဲ့ကလတန်စီမံကိန်းပေါ်ထိန်းချုပ်မှုတွေကတော့ဆက်ရှိနေဆဲဖြစ်တယ်လို့ဆိုပါရယ်အေအေတပ်ဖွဲ့ဝင်တွေဟာပလက်ဝါဒရာတိဆောက်ရေးအတွက်တမဏိတရားပေါင်းတက်ဆောင်လာတဲ့တမောဒဇင်းကိုတိုက်ခိုက်ပြီးတမောဒားတွေကိုပြန်ပေးဆွဲသွားခဲ့ပေမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာကာလကြာရှည်အုပ်ချုပ်လာတဲ့အာနာရှင်ဆူဝတ်တို့အစိုးရပြုတ်ကျသွားခဲ့ပြီးတဲ့နောက်ဒီမိုကရေစီနိုင်ငံထူထောင်ခဲ့သူသမရဟောင်း BJ Habibi ဟာဗုဒ္ဓဖူးနေ့ကကွယ်လွန်သွားပြီလို့သူ့မိသားစုဝင်တွေနဲ့အစိုးရရရှိတွေကပြောပါတယ်။နှလုံးရောဂါခံစားနေရတဲ့ Habibi ဟာဂျကာတာစစ်ဆေးရုံမှာကွယ်လွန်သွားတာပါ။ Habibi ကွယ်လွန်ကြောင်းနိုင်ငံတော်ကိုအသိပေးတဲ့ရုပ်သံမိန့်ခွန်းမှာလက်ရှိသမရဂျိုကိုဝီဒိုတို့က Habibi ဟာကမ္ဘာအဆင့်မီသိပ္ပံပညာရှင်နိုင်ငံကြီးသမားတစ်ယောက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဤပညာဖခင်ကြီးလို့တင်စားခေါ်ဆိုခဲ့ပါတယ်။ Habibi ကို1936ဇွန်လမှာအင်ဒိုနီးရှားတောင်ပိုင်းဆူလဝါစီကမြို့ငယ်လေးတစ်ခုမှာမွေးဖွားတာပါ။သူကဂျာမနီနဲ့ Netherlands နိုင်ငံတွေမှာလေးချောင်းနဲ့အာကာသဆိုင်အင်ဂျင်နီယာဘာသာရပ်ကိုစီးပူးပြီး1982တွင်အင်ဒိုနီးရှားကိုပြန်လာခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင် င်ငံကိုဆက်မှုနိုင်ငံဖြစ်ထူထောင်ရမှာအကူအညီပေးဖို့ဆူအာတိုကသူ့ကိုပန်ချခဲ့တဲ့နောက်သူဟာနိုင်ငံပိုင်လေးချောင်းကုမ္ပဏီအကြီးအကဲဖြစ်တာဝန်ယူခဲ့တယ်လို့နောက်ပိုင်းမှာသူ့တည်ထောင်တဲ့ဤပညာဝန်ကြီးဖြစ်တဲ့အနှစ်20တာဝန်ထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တဲ့ဆူအာတိုလူလူအောင်ကြမှုကြောင့်နှုတ်ထွက်သွားခဲ့ရပြီးနှစ်လကြာ1998ခုနှစ်မှာအဲ့ဒီချိန်ကဒုသမရဖြစ်တာဝန်ထမ်းဆောင်နေတဲ့ဟာဗီဗီဟာအင်ဒိုနီးရှားနိုင်ငံရဲ့တတိယမြောက်သမရဖြစ်တဲ့ချမ်းသစ္စာကျင်းပခဲ့ပါတယ်။သူဟာကမ္ဘာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားကိုဒီမိုကရေစီနိုင်ငံဖြစ်လာအောင်လုပ်ခဲ့တယ်လို့ဆယ်စုနှစ်ပေါင်းများစွာအောက်ရီလိုက်စားမှုတွေနဲ့စီးပွားရေးကတ်ဆင်နေတဲ့အချိန်မှာစီးပွားရေးတည်ငြိမ်အောင်လှုပ်ဆောင်ပေးခဲ့သူလည်းဖြစ်ပါတယ်။1999မှာအင်ဒိုနီးရှားလက်အောက်ခံအရှေ့တီမောနိုင်ငံလွတ်လပ်ရေးလိုချင်တဲ့ဆန္ဒရှိမရှိလူလူဆန္ဒခံယူပွဲကျင်းပပေးမယ်လို့သူကကြေညာလိုက်ပြီးနောက်တစ်နှစ်မှာပဲကျင်းပပေးတဲ့ဆန္ဒခံယူပွဲကနေသူတို့ရဲ့ဆန္ဒအတိုင်းအရှေ့တီမောကိုလွတ်လပ်ရေးပေးခဲ့တာပါ။18လအကြာသမရတာဝန်ထမ်းဆောင်ခဲ့ပြီးသူဟာ1999မှာကျင်းပတဲ့သမရရွေးကောက်ပွဲမှာဝင်မပြိုင်တော့တဲ့အတွက်အဗ်ဒူရာမန်ဝါဟစ်ကသမရဖြစ်လာတာပါသူကွယ်လွန်ချိန်မှာတားနှစ်ယောက်ကျန်ရခဲ့ပါတယ
်နေဆက်ကြဝလာပြပကဂျူတလုံးရဲ့လေဒူတဲမှာရေရှိနေတာကိုပထမဆုံးချိန်ရှာဖွေတွေ့ရှိခဲ့ပြီးဖြစ်တယ်လို့ဗြိတိသျှသိပ္ပံပညာရှင်တွေကဗိုလ်တုံးတွေကထုတ်ပေါ်ပြောကြားခဲ့ပါတယ်ကဘာကနေအလင်းနှစ်130ကွာဝေးမှာရှိပြီးတက်ရှိတွေနေနိုင်တဲ့အပူချိန်ရှိတဲ့ဂျူတလုံးမှာရေငွေ့အရိတ်တွေရှိနေတာကိုရှာဖွေတွေ့ရှိတာဖြစ်တယ်လို့ University College London ကသုတေသနပညာရှင်တွေကပြောခဲ့တာပါအခုချိန်ထိတော့နေဆက်ကြဝရာရဲ့ပြင်ပမှာဂျူပေါင်း4000ကျော်ကိုရှာဖွေတွေ့ရှိထားပြီးဖြစ်ပေမဲ့ဒီဂျူမှာသာတက်ရှိတွေအတွက်လိုအပ်တဲ့ရေအပူချိန်နဲ့မာကျောတဲ့ကြောက်သားမျက်နှာပြင်ရှိတာကိုလည်းအဲ့ဒီသိပ္ပံပညာရှင်တွေကပြောပါတယ်ကဘာကြီးတဲ့စာကြည့်ပြီးတိတ်တဲစာရှစ်စာပို့တဲ့အဲ့ဒီဂျိုပေါ်မှာစီးစင်းနေတဲ့ရေရှိမှရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့ Super Art လို့ခေါ်ဆိုတဲ့ဂျိုအတန်းစားထဲမှာပါဝင်တဲ့အဲ့ဒီဂျိုနဲ့အဲ့ဒီဂျိုတည်ရှိနေတဲ့နေမင်းကြီးတို့အကြွားကွာဝေးဟာတက်ရှိတွေရှင်တန်ရက်တည်နိုင်တဲ့အကွာဝေးလို့ဆိုပါရယ်။ K280B လို့နာမည်ပေးထားတဲ့အဲ့ဒီဂျိုကို American အမျိုးသားလေကြောင်းနဲ့အာဂတအုပ်ချုပ်ရေးအဖွဲ့က2015ခုနှစ်မှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါရယ်ခင်ဗျာ။
ဒါတော့ရင်းနေမနေခင်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းပါတွေမှာတော့ကုလသမဂ္ဂဌာနချုပ်ရှီယာဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီဘက်ကအကြောင်းတွေကိုအရင်ဆုံးပြောပြပေးသွားမှာပါ။စက်တင်ဘာလ9ရက်ကနေ29ရက်ထိကျင်းပနေတဲ့ဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာကိုယ်စားလှယ်တချို့ကမြန်မာနိုင်ငံမှာဘာသာရေးကိုအခြေခံနဲ့ချိုးဖောက်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုချက်ကိုမြန်မာကိုယ်စားလှယ်အဖွဲ့ဝင်တဦးကတုံ့ပြန်ပယ်ချသွားပါတယ်။ဒါဟာအခြေမြင့်မရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့အခုလိုပြောကြလိုက်တာပါ
။ Myanmar rejects all groundless allegations including human rights violations based on religion and belief. The issue in Rakhine State was wrongly portrayed by some as religious discrimination to capture the world's attention. It is not based on
ဘာသာရေးရှိမှုကိုအခြေခံပြီးချိုးဖောက်တဲ့ကိစ္စရဲ့အပါအဝင်လူခွင့်ရေးချိုးဖောက်မှုဆိုတဲ့အခြေမြင့်မရှိဆွဆွဲချက်တွေအလုံးကိုမြန်မာကိုယ်စားလှယ်အဖွဲ့ကပယ်ချပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုဘာသာရေးခွဲခြားမှုဖြစ်လေဟန်လွဲမစွာပုံဖော်ပြီးတော့ကမ္ဘာအာရုံစိုက်မှုရရှိအောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒါဟာဘာသာရေးအပေါ်အခြေခံတဲ့ပြဿနာမဟုတ်ပါဘူး။မြန်မာနိုင်ငံဟာဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေ၊ဟိန္ဒူဘုရားကျောင်းတွေ၊ခရစ်ယာန်ဘုရားကျောင်းတွေ၊မွတ်စလင်ပလီတွေမျိုးလယ်နေရာတွေမှာဘေးကျင်းရှင်တည်ရှိနေပြီးတော့ယဉ်ကျေးမှုအခမ်းအနားတွေလည်းလူတိုင်းပါဝင်နေကြပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ယဉ်ကျေးမှုထိမ့်သိမ်းခွင့်တို့ကိုဖွဲ့စည်းပုံဥပဒေမှာအာမခံထားပါတယ်။ဗုဒ္ဓဘာသာဟာလူများစုကိုးကွယ်တဲ့ဘာသာတရားဖြစ်ပေမဲ့လည်းနိုင်ငံတော်ဘာသာလို့သတ်မှတ်ထားခြင်းမရှိပါဘူး။ခရစ်ယာန်အစ္စလာမ်ဟိန္ဒူနဲ့နတ်ကိုးကွယ်မှုတွေကိုပါအတိအမှတ်ပြုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဆွေးရတဲ့ရာဇဝတ်မှုလို့ဆွဆွဲထားတာကိုအပြင်းထန်ကန့်ကွက်လိုပါတယ်။အဲ့ဒီဆွဆွဲချက်ဟာအာဆာအကြမ်းဖက်သမားတွေရဲ့ဆွေးရတဲ့ရာဇဝတ်မှုတွေအပြစ်မဲ့သူတွေသူတို့နေအိမ်ကနေထွက်ခွာသွားဖို့ချင်းချောက်နေမှုတွေနဲ့ပတ်သက်ပြီးတော့လစ်လျူရှုထားပါတယ်။ဒီလိုချင်းချောက်မှုတွေဟာနေရဲစွန့်ခွာရတဲ့အဓိကအကြောင်းရင်းတွေပါ။
ဒါ့အပြင်မြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုအစစ်မြင့်ကိုယ်စားလှယ်ဖွဲ့တွေဆေးလွှတ်ပြီးသူတို့ကိုပြန်လည်လက်ခံဖို့သဘောတူညီမှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဒါပေမဲ့သူတို့ပြန်မသွားရဲအောင်စခန်းတွေမှာ NGO တချို့ရဲ့လှုပ်ရှားမှုတွေအာဆာတွေရဲ့လှုပ်ရှားမှုတွေရှိနေပါတယ်။ဒါကြောင့်သူတို့တွေပြန်လာရဲအောင်အခြေအနေတွေကိုဖန်တီးပေးဖို့လိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးဖို့တိုက်တွန်းသွားတယ်ဆိုတဲ့အကြောင်းကိုလည်းမြန်မာကိုယ်စားလှယ်ကဆက်လက်ပြောကြားသွားခဲ့ပါတယ်ရှင်။ဒီသတင်းနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်တော့ဗိုလ်ရုနေမှာဒီ ဂျနီဗာမြို့ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာဟောင်ကောင်အမျိုးသမီးအဖွဲ့ချုပ်ကိုယ်စားလှယ်စီးပွားရေးလုပ်ငန်းရှင်ပန်စီဟိုမိန်ခွန်းပြောခဲ့ရမှာဟောင်ကောင်ကစန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောကြားသွားပါတယ်။သူရဲ့ပြောကြားချက်ဟာအစည်းအဝေးတက်ရောက်နေတဲ့တခြားနိုင်ငံတွေကတန်တပန်တွေရဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်။ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဟောင်ကောင်ရေးဟာပြည်တွင်းရေးဖြစ်တယ်လို့ပြောခဲ့သလိုရုရှားအမြဲတမ်းကိုယ်စားလှယ်ကလည်းစန္ဒပြပွဲတွေကိုအကြမ်းမဖက်ဖဲဥပဒေပေါင်းအတွင်းကနေပြီးတော့လှုပ်ဆောင်ဖို့လိုတဲ့အကြောင်းပြောသွားပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာလ9ရက်ကနေ18ရက်ထိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့52ကြိမ်မြောက်အစည်းအဝေးကိုတက်ရောက်နေတဲ့ဟောင်ကောင်မျိုးသမီးအဖွဲ့ချုပ်ဥက္ကဋ္ဌပန်စီဟိုကဟောင်ကောင်ကစန္ဒပြသူတွေရဲ့အကြမ်းဖက်လုပ်ရက်တွေကိုပြစ်တင်ရှုတ်ချခဲ့ပြီးစန္ဒပြပွဲတွေကြောင်းဟောင်ကောင်ရဲ့စီးပွားရေးထိခိုက်နေတာတွေကြောင်းပြောကြားခဲ့ပါတယ်
။ So I believe there are manyissues that Hong Kong people are going to have to now start to review.
အခုကျမတို့ဟောင်ကောင်ပြည်သူတွေအနေနဲ့ကိစ္စအတော်များများကိုပြန်လည်သုံးသပ်ဖို့လိုနေပါပြီ။လွတ်လပ်ခွင့်ကိုဘယ်လိုအတိတ်ပဲဖွင့်ကြမလဲ။လွတ်လပ်ခွင့်ဟာဖိနှိပ်ခံရတယ်လို့ခံစားရတဲ့လူတွေအတွက်တသက်ပဲလား။ဒီနေ့ကျမကဖိနှိပ်ခံနေရတယ်လို့ခံစားရတယ်။ကျမတို့အခုအကြောက်တရားအောက်မှာနေနေရတယ်။ကျမကတာမန်ပြည်သူတယောက်ပါ။ကျမစီးပွားရေးလုပ်တယ်၊လူမှုအကျိုးဆောင်ရွက်တယ်ဟောင်ကောင်အတွက်အများကြီးထောက်ကူပေးခဲ့ပါတယ်။ဒါပေမဲ့ကျမတို့အခုပုံမှန်လုပ်နေကြအလုပ်တွေမလုပ်နိုင်တော့ပါဘူး
။ထေရှားတဲ့စီးပွားရေးလုပ်ငန်းရှင်ပန်စီဟိုဟာမကာအိုကလောင်စာယုံတွေကိုပိုင်ဆိုင်သူစတန်လီဟိုရဲ့သမီးဖြစ်ပြီးဖခင်ပိုင်နဲ့ရှောင်တက်ဟိုးဒင်းစ်ဥပိုင်ကုမ္ပဏီကိုဆက်ခံခဲ့ရမှာအခုခါအင်ချမ်းမြေလုပ်ငန်းနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပိုင်ဆိုင်ပါတယ်။စန္ဒပြပွဲတွေကြောင်းစီးပွားရေးလုပ်ငန်းတွေရပ်ဆိုင်နေရတာကိုလည်းသူကအခုလိုပြောပါတယ်။
In Mong Kok, one particular shopping center itself alone has 100 small shops closed down.
Mong Kok ဒေသကဈေးဝယ်စင်တာမှာဆိုင်တွေပိတ်ရတယ်။အဲ့ဒီလိုဈေးဝယ်စင်တာတွေတစ်ခုပြီးတစ်ခုပိတ်လာရပြီးဟိုတယ်တွေမှာတဲခိုတဲ့ဥယျာဉ်လေ20ရာခိုင်နှုန်းကျဆင်းခဲ့ပါတယ်
။ Pansy ကမိန်ခွန်းပြောပြီးအစည်းအဝေးနောက်ချိန်မှာဂျီနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုန်စည်ဦးကျော်မိုးထွန်းကတရိတ်နောက်တွေကိုဟောင်ကောင်အရေးဟာပြည်တွင်းရေးဖြစ်တယ်လို့ပြောပါတယ်။
We should respect the freedom of expression. At the same time, we should condemn the any violent act in Hong Kong. So that is why.
လူလာစွာပြောဆိုခွင့်ကိုကျွန်တော်တို့လေးစားရမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲဟောင်ကောင်ကဘယ်အကြမ်းဖက်မှုကိုမဆိုပြစ်တင်ရှုတ်ချရပါမယ်။ဒါကြောင့်ကျွန်တော်ကဟောင်ကောင်ရေးကိုပြည်တွင်းရေးလို့မြင်ပါတယ်။မိသားစုအရေးပြဿနာလို့မြင်ပါတယ်။
ရုရှားနိုင်ငံအမြဲတမ်းကိုယ်စားလှယ်ဂတ်တီလော့ဖ်ကနဒီကလည်းလွတ်လပ်စွာပြောဆိုခွင့်အခွင့်အရေးကိုနားလည်အတိမတ်ပြုကြောင်းဒါပေမဲ့အကြမ်းဖက်မှုမပါဘဲတရားဥပဒေပေါင်းတွေကဆောင်ရွက်တင်ပြီးလူ့အခွင့်အရေးတရားဥပဒေစိုးမိုးရေးနဲ့တိုင်းပြည်တွင်းကပြည်တွင်းဥပဒေတွေကိုရိုသေလေးစားဖို့လိုကြောင်းပြောပါရစေ။သုံးလတာကြာမြင့်လာပြီဖြစ်တဲ့ဟောင်ကောင်ကစန္ဒပြမှုတွေအပေါ်ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေတာပါ။ဗိုလ်တော်ဦးနဲ့မှာပဲဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကယ်ကဂျမန်ပါလီမန်မှာမိန့်ခွန်းပြောကြားရာမှာဟောင်ကောင်လူ့အခွင့်အရေးတရုတ်နိုင်ငံကလေးစားဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ
် Und Deutschland tut gut daran mit China in allen Bereichen Kontakt zu pflegen
ဂျမန်နိုင်ငံနဲ့တရုတ်နိုင်ငံနဲ့ကဏ္ဍပေါင်းစုံမှာဆက်ဆံတာတွေလုပ်တာလှုပ်တဲ့အရာပါစီးပွားရေးတွေမကပဲတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတို့လိုနေရာတွေမှာလည်းနှစ်ဖက်ဆွေးနွေးပွဲတွေရှိရပါမယ်ကျမတရုတ်နိုင်ငံကိုရောက်တုန်းကလူခွင့်ရင်ဟာကျမတို့အတွက်မရှိမဖြစ်လို့ပြောခဲ့ပါတယ်။ဒါဟာအရေးကိစ္စအားလုံးအတွက်အကျုံးဝင်ပါတယ်။ဟောင်ကောင်ကအချိန်နဲ့လည်းအကျုံးဝင်ပါတယ်
။ဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းတွေအရ2019ခုနှစ်ပထမနှစ်ဝက်ဟောင်ကောင်ရဲ့စီးပွားရေးဟာ2009ခုနှစ်နောက်ပိုင်းအဆိုးဆုံးပါ။အလွားပေါင်းစုံကဟောင်ကောင်လူထုကတော့အခုလိုဟောင်ကောင်မှာဗျံပတာဖြစ်နေတာတွေရပ်ဆိုင်းသွားဖို့နှစ်ဖက်စလုံးကစ조사ကြတာကိုမြင်ကျင်ကြသလိုအချင်းချင်းညီညီညွတ်ညွတ်နဲ့တစိတ်တဝါနဲ့ရှိကြပြီးစီးပွားရေးနဲ့စာဝတ်နေရေးတိုးတက်အောင်အတူလက်တွဲလှုပ်ဆောင်သွားကြဖို့ကိုလည်းဖော်ထုတ်ပြောဆိုနေကြကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြပြသွားတာပါရှင်ဒီတခါတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကအင်တာနက်သုံးစွဲမှုဖြတ်တောက်ခံရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ 3G နဲ့ 4G အင်တာနက်လိုင်းအသုံးပြုမှုကိုအာဏာပိုင်တွေကရဲ့အကန့်အသတ်မရှိဖျက်တောက်လိုက်တဲ့အတွက် ရေကြီးမြေပြိုမှုကြောင့်ပိတ်မိနေတဲ့ဒုက္ခသည်တွေအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဆက်သွယ်ရေးအခက်အခဲတွေဖြစ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တဦးက VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဘာကြောင့်အင်တာနက်လိုင်းဖြတ်တောက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဒုက္ခသည်စခန်းတွေမှာမူရစ်ဆေးဝါးမှောင်ခိုသူတွေနဲ့လူစုကိုင်းတွေကိုနှိမ်နွှင်းဖို့အတွက်ဖြစ်နိုင်တယ်လို့ယူဆနေကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးမှာပါရှင်
။မြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့ဘင်္ဂလားဒေ့ရှ်ကတက်နော့ဖ်နဲ့ဦးချာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ 3G နဲ့ 4G အင်တာနက်လိုင်းတွေကိုစက်တင်ဘာလ9ရက်နေ့ကစပြီးဖြတ်တောက်ခံရကြောင်းကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်က VOE ကိုပြောပါတယ်
။ဒီစက်တင်ဘာလ9ရက်နေ့ကစပြီးတော့ကျွန်တော်က 4G တွေ 3G တွေတော့ဖိတ်ကြပါပဲ။အခုအင်တာနက်တွေပါတယ်လုံးဝဖွင့်လို့မရဘူး။ Voice call တော့ကျွန်တော်လုံးဝမရဘူး။တက္ကသိုလ်ချိန် Voice call ရတဲ့တက္ကသိုလ်ချိန်မရဘူး။
အဲ့တော့ internet တွေအဲ့လိုဖြစ်လိုက်တော့ဘလို့အခက်အခဲတွေဖြစ်နေလဲရှင
်ဟုတ်ကဲ့ပါအခုက continue လို့ကျွန်တော်မှ log out ရတယ်ပေါ့ chain ကျွန်တော်ကျမ်းမာရေးဆောင်းနေရကကျွန်တော်ဆောင်းနေပါရီကိုကျွန်တော်အတိအကျလို့ဒီမှာနေမယ်ပါရီရှိနေကြပါအဲ့ဒီကကျွန်တော်လူနာရီပါရီဒီမှာချင်းကျွန်တော် msf ဒိုမောကျွန်တော် iom ဒိုမောကျွန်တော်ဒီပုံနဲ့ကျွန်တော်စတ်သွေးမှုတို့လောပြီးတော့သူတို့ကိုစေလူရီပါရီပို့လို့ရတယ်အဲ့အပြားစီစဉ်ကကျွန်တော်ပြောသွားတာပါအခုဒီမှာမိုးရွာနေတယ်ပဲအမေကျော်ကျော်ရှိပြီအခုဒီမှာမူလေးများတယ်ဒေလေးများတယ်ဒီမှာမေကူမျိုးတွေလေးရှိတယ်အဲ့ဒီမေပြိုရင်းမေပြိုမျိုးဒီမှာမှာကျွန်တော်အင်ဂျီယိုဝန်တန်းတွေကိုခိုင်ကေစရဲကေစရာကျွန်တော်အကူအညီလိုရည်အဲ့ဒီယူနီစီအာကိုကျွန်တော်အချွန်ချလိုရတယ်ဒီမှာအခုကူလာချွန်ချလိုလို့မရဘူးအ
ဲ့တော့ဒီအင်တာနက်တွေဖျက်ရတဲ့အကြောင်းရင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြောပြလာရှင်ဘာကြောင့်ဖျက်တာလဲရှင်
ကျွန်တော်တို့ကစီကိုပထမပြောရတဲ့အတိုင်းပါပဲသူဟာကုမ္ပဏီကိုသူကခင်ကန်မှုလို့ရတဲ့ကုမ္ပဏီကိုတပေးတယ်မှာသူအင်တာနက်ဟောစင်ကားဒီဘာရီဖြတ်ပြီးတော့သူကနေကနေတင်ရမယ်လို့ပြောတယ်အဲ့ဒါကြောင့်ကျွန်တော်လုတ်လိုက်တယ်လို့ကျွန်တော်မိရတယ်အတိတ်ဒီမှာမူးစီဝမုံကူကြတဲ့သူတွေရှိတယ်ဒီမှာလုံစုပိုင်းတွေပါရှိတယ်အဲ့ဒါကြောင့်သူတို့လုံချေတွေကိုချွန်ချပြီးတော့ကျွန်တော်ဆက်လိုက်တယ်လို့ကျွန်တော်ယူဆပါတယ
်နောက်လျှောက်ဖြတ်သွားမှာလားသူတို့ဟိုရက်အကန့်အသတ်ရှိမလားရှင
်ရှင်းရှင်းအကန့်အသတ်မရှိပါဘူးသူတို့နောက်လျှောက်ဖြတ်သွားတာဟောဖြေကားလာတာပါ
မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်လိုက်တဲ့အတွက်ဒုက္ခသည်တွေအနေနဲ့တည်င်းအချက်လက်တွေမသိရတော့ဘူးလို့လည်းဦးမောင်မောင်ကပြောပါတယ
်ကျွန်တော်တိတ်နေပါတယ်လုံးဝမရဘူးကျွန်တော်ဟော BOE နဲ့ BOE live ကိုကျွန်တော်နေတဲ့နေ့စဉ်ကျွန်တော်ရှင်းနေရတာချင်းမကျွန်တော်ကဘူး BOE ကိုဒေါ်လာနဲ့တောင်းလို့မရဘူးတခြားတန်းကြီးကိုလည်းနားတောင်းလို့မရဘူ
းဘင်္ဂလားဒေ့ရှ်မိုဘိုင်းဆက်သွယ်ရေးလုပ်ငန်းဆောင်ရွက်သူများအသင်းအထွေထွေအတူရေးမှူးဖာဟက်ကထုတ်ပြန်တဲ့ကြေညာချက်မှာတော့ Technuff နဲ့ဥချာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတုံးနေတဲ့ 3G 4G နဲ့ LED အင်တာနက်လိုင်းတွေပိတ်ပစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကဖုန်းကုမ္ပဏီတွေကိုညွှန်ကြားချက်ထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။ 2G အဆင့်အင်တာနက်ဝန်ဆောင်မှုကိုတော့ဆက်ပြီးခွင့်ပြုထားပေမဲ့ဒါဟာဖုန်းခေါ်ဆိုမှုနဲ့ message တွေပို့တာလောက်ပဲရနိုင်တယ်လို့ဆိုပါတယ်။လုံခြုံရေးအခြေအနေကြောင့် mobile phone အသုံးပြုတာတွေကိုပိတ်ပစ်ဖို့တယ်လီဖုန်းကုမ္ပဏီတွေကိုပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်စခန်းတွေအတွင်းလုံခြုံရေးကိုထိန်းချုပ်ကင်တွယ်ဖို့ချင်းချင်းချင်းချင်းပြုလုပ်သင့်ပြီးအခုလိုမလိုအပ်ပဲအင်တာနက်တွေဖြတ်တောက်ပြီးဒုက္ခသည်စခန်းတွေကိုအထူးကြံအောင်လုပ်ချင်အားဖြင့်အခြေအနေတွေကိုပိုပြီးဆိုးရွားစေတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြခဲ့ကြပါတယ်။ဩဂုတ်လနောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအစီအစဉ်စတင်ခဲ့ပေမဲ့အခုချိန်ထိဒုက္ခသည်တအူးတယောက်မှပြန်သွားတဲ့အခြေအနေမတွေ့ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကစိတ်မတက်မသာဖြစ်နေပုံရတယ်လို့လည်းဒေတာရင်းသတင်းမီဒီယာတွေကသုံးသပ်ကြပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်အသင့်ဖြစ်နေတယ်ဆိုပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကတော့အတိမတ်ပြုခြင်းမရှိပါဘူးရှင်။
တော်လာရှင်များရှင်မကြသေးခင်ကမြန်မာနိုင်ငံကဗန်းလုပ်ငန်းတွေမှာငွေကြေးပြဿနာတွေကြက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေဈေးနဲ့ဒေါ်လာဈေးမတူညီအခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဗန်းလုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတူညီဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာဟာလူရာထက်များပိုနေပါသလား။စိုးရိမ်သင့်စိုးရိမ်ထိုက်စရာအကြောင်းတွေရှိနေပါလားဆိုတာတွေကိုVOAS နေနေညာတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့စိုးရိမ်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျှချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ VOA ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်စီစဉ်ကအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်တွေကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းထဲမှာတော့ဆီးရီးယားနိုင်ငံဘက်ကိုအလှည့်ပေးมาပါရှင်။ IS တိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ခဲ့ပြီးအခုခါမှာဆီးရီးယားနိုင်ငံအယ်ဟိုးစခန်းမှာစုပြုံထိန်းသိမ်းခြင်းခံနေရတဲ့ထောင်ပေါင်းများစွာသောကလေးတငယ်တွေနဲ့သူတို့ရဲ့မိခင်တွေကိုနိုင်ငံရင်းစီပြန်ခေါ်ကြဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးတွေကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့ဆီးရီးယားရေးစုံစမ်းစစ်ဆေးမှုစီရင်ခန်းစာကိုဂျနီဗာကနေ VOA သတင်းတောက် research line ကပေးပို့ထားပါတယ်။ဦးကျော်စံသားကဆက်ပြီးတော့ပြောပြမှာပါရှင်
။အမျိုးသမီးတွေနဲ့အသက်12နှစ်အောက်ကလေးတငယ်9000နီးပါးတို့ဟာအယ်ဟော့စ်ခန်းမှာဆင်းရဲဒုက္ခမျိုးစုံနဲ့နေနေကြပါတယ်။အဲဆိုရအခိုင်အမာခြေကုပ်စခန်းဖြစ်တဲ့ဆီးရီးယားနိုင်ငံ DLL ဇော့စခန်းကိုအမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့တွေနဲ့ကတ်စုဥဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တို့ကသိမ်းပိုက်ခဲ့ပြီးတဲ့နောက် DLL ဇော့စခန်းစီကိုသူတို့တွေထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်။ထောင်နှင်းချီရဲ့အဆက်ဆက်နှစ်အောက်အရွယ်ကလေးငယ်တွေကိုတိုက်နိုင်ခိုက်နိုင်တဲ့အရွယ်တွေဖြစ်တယ်လို့သတ်မှတ်ပြီး SDF လို့ခေါ်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကအဆက်အသွယ်ဖြတ်တောက်ထားပြီးထိန်းသိမ်းထားတယ်လို့အဖွဲ့ဝင်သူမှုပါဝင်တဲ့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ကပြောပါတယ်။အဲဆက်ခရီးသမားတွေလို့သံပြားရှိခံရသူလူကြီးတွေနဲ့အတူဒီကလေးတွေကိုလျှို့ဝှက်ထိန်းသိမ်းထားပြီးဒါဟာနှိမ့်ပန်းနှိမ့်ဆက်မှုနဲ့မတော်မတရားဆက်ဆံမှုတွေဖြစ်လာနိုင်တဲ့ကိစ္စပဲလို့ကုလသမဂ္ဂကော်မရှင်ရဲ့အကြီးအကဲဖြစ်သူပေါ်လိုပညာရောကအခုလိုရှင်းပြပါတယ
်။ We find very bizarre this limit of 12. 191 member states have ratified the Convention of the Rights of the Child and the Children from 12 to 18.
အသက်12နှစ်အရွယ်တွေကိုဒီလိုသတ်မှတ်ထားတာဟာမသင့်လျော်ပါဘူး။ကလေးသူငယ်အခွင့်အရေးဆိုင်ရာ Convention ကိုကမ္ဘာနိုင်ငံပေါင်း192နိုင်ငံကအတိအမှတ်ပြုထားတာပါ။အဲ့ဒီ Convention အရအသက်12နှစ်ကနေ18နှစ်အထိအရွယ်ကိုကလေးသူငယ်နဲ့အပြိုပေါက်လူပြိုပေါက်အရွယ်တွေလို့သတ်မှတ်ထားပါတယ်။ဒီစကားမှာသူတို့ကိုအကျန်းဖက်သမားတွေလို့သတ်မှတ်ထားတာတွေ့ရလို့ကျွန်တော်တို့ကော်မရှင်အနေနဲ့စိတ်ပြတ်မိပါတယ
်။ IS တွေကြွားရနေပတ်သက်ခဲ့တဲ့အမေတွေကိုပြန်လည်လက်ခံဖို့နိုင်ငံတွေကစိုးရိမ်နေကြပြီးဒီအမေတွေကမွေးဖွားပြီးဒီစကားထဲမှာကြီးပြင်းလာခဲ့ကြသူတွေနိုင်ငံမဲ့ဖြစ်စေခြင်းဟာနိုင်ငံတကာဥပဒေကိုချုပ်ပေါက်တာဖြစ်တယ်လို့လည်းကော်မရှင်ကဆိုပါတယ်။ဒီကလေးတွေကိုပြန်မခေါ်ဘူးလက်မခံဘူးဆိုရင်လူဖွဲ့စည်းတစ်ခုလုံးအတွက်ပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေတယ်လို့ကော်မရှင်အဖွဲ့ဝင်တူဖြစ်သူဟန်နီမက်ဂလီက VOA ကိုရှင်းပြပါရစေ
။ At a time when we're saying we want to not just defeat armed terrorists but also deal with the root causes as to why people are radicalized to violence
ကျွန်တော်တို့ကအကြမ်းဖက်သမားတွေကိုအနိုင်တိုက်လုံတာမကလူတွေအကြမ်းဖက်ဖို့အထိအစွန်းရောက်သွားစေတဲ့အခြေခံအကြောင်းရင်းကိုဖြစ်ရှိရမယ်လို့ပြောနေကြချိန်မှာလူအတိုင်းဝိုင်းပေါ်ခံပြေဒေါသထွက်မှုတွေနဲ့ကြီးပြင်းလာမဲ့နောက်မျိုးဆက်တွေကိုမဖန်တီးမိအောင်လဲစဉ်းစားရပါမယ်လို့။အ
ဲဒီတဲ့ပတ်သက်ခဲ့တဲ့လူတွေကိုအပြစ်ပေးရေးမူဝါဒတွေကိုဖယ်ရှားပြီးတော့သူတို့ဘဝကိုပြန်လဲထူထောင်ပေးဖို့ဦးစားပေးစင်တယ်ဒီလူတွေဟာအချိန်ချင်းမတူညီကြဘူး။ဒါကြောင့်သူတို့အလုံးကိုတမျိုးကြီးသတ်မှတ်ပြီးတယောက်နဲ့စီရင်သွင်းထားတာဟာကြီးမားတဲ့မှားယွင်းမှုတစ်ခုဖြစ်တယ်လို့လည်းအခါလီကဆိုပါတယ်။အကောင်းဆုံးဖြေရှင်းချက်ကတော့ဒီလူတွေကိုသူတို့နိုင်ငံရင်းကိုပြန်ပို့လိုက်ပြီးအဲဒီကပဲဆက်လက်ကင်တွယ်သွားဖို့ဖြစ်တယ်။အနောက်တိုင်းနိုင်ငံတွေမှာဒီလိုပြဿနာမျိုးတွေကိုကင်တွယ်နိုင်တဲ့တရားဥပဒေစနစ်ရှိတယ်လို့လည်းသူကပြောကြားသွားပါတယ်ခင်ဗျာ။
ဝစ်ကြောစံသားပြပြသွားတာပါရှင်ကျမတို့ VOA ကဝီမွေးကနေပြီးတော့ဝေဖန်ချံပြူလို့ရဲတည်တချင်းတောင်းယူလို့ရဲဆိုရင်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ခါကြာသပတေးနေ့မနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောင်းလို့ချက် American Indian တို့အင်္ဂလိပ်သင်ခန်းစာဥကျော်စံသားရဲ့မြမအရေးဆွေးနွေးခန်းမှာနားဆင်ကြရမှာကတော့
ကျွန်တော်ရှင်မှာတော့ဝဲရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွဲနဲ့ပင်ရောညီတဲ့အသေးခေါ်ပြီးတော့တိတ်မရှိတာတွေ့ရတယ်ဥပမာဆိုတော့အချိန်ကြီးနဲ့အောင်တဲ့ကလေးတယောက်ကြီးဒီကမြတိုင်းတဲ့ပြင်ဘယ်လိုရှိရှိတယ်လို့မေးကြည့်ရင်အေးရရမရှိနိုင်
မြမပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ရန်ကုန်နဲ့ဩစတြေးလျတက္ကသိုလ်တွေမှာတာဝန်ထမ်းဆောင်ခဲ့တဲ့ယူပဗေဒပညာရှင်ဒေါက်တာတင်ဝင်းနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြမပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဖော်မပြက်မအီးတန်စင်နဲ့တူကောက်နှုတ်စူးစီးတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်။ဆောင်ပါရှင် Nick Spinwall ကမြန်မာနဲ့တရုတ်နယ်စပ်ကကုန်သွယ်ရေးနဲ့အော့ချစရာတွေဆိုတဲ့ခေါင်းစဉ်နဲ့ဆောင်ပါတစ်ပုဒ်ဖတ်ရပါတယ်။မနေ့တိုင်းမှာမြန်မာတိုင်းရင်းစေးတွေ Secret Blue တွေနဲ့ခေါင်းရွက်ပြတ်ထူစည်းတဲ့တွေဟာယူနန်ပြည်နယ်ဘက်ကအိတ်ငှိုက်နေတဲ့နယ်ခြားဆောင်ရေးတွေကိုအလစ်ချောင်းပြီးခြံစည်းအိုးပေါက်တွေကနေတိုးခွေနယ်စပ်ဖြတ်ဝင်ကြတယ်လို့အစချီထားပါတယ်။ခြံစည်းအိုးကိုကျော်လိုက်တာနဲ့ကြောက်စင်းစင်းမျိုးဖြစ်နေတဲ့ရွှေလီမျိုးတွေကိုရောက်တော့တာပါပဲတဲ့။ရွှေလီဟာလိန်ကုံကူးမှုမူရစ်ဆေးနဲ့လောင်းကစားတွေနဲ့ကြော်ကြပါတယ်။ KTV နဲ့အနှိတ်ခမ်းတွေအပြင်တရားမဝင်ကျွန်းတစ်တွေနဲ့လူကုံကူးတာတွေပါပေါ်များလှပြီးလက်ရှိကုမင်းနဲ့ရွှေလီကိုဖောက်နေတဲ့တရုတ်ရဲ့မြန်နှုံးမြင့်ရထားလမ်းစီမံကိန်းဟာမန္တလေးအထိတိုးချဲ့သွားဖို့ဒီကတဆင့်တရုတ်ကကြောတော်နောက်ခံပြုထားတဲ့ကြောက်ဖြူစီးပွားရေးဆောင်အထိရည်ရွယ်ထားတာဖြစ်ပါတယ်။ယူနန်ပြည်နယ်ဟာကချင်နဲ့ရှမ်းပြည်နယ်တွေအတွင်းကစစ်ပွဲတွေကြောင့်ထွက်ပြေးကြတဲ့ဒုက္ခသည်တွေအတွက်နှစ်ရှည်လာများခိုလုံရာဖြစ်နေပြီးရွှေလီမြို့ထဲမှာဆိုရင်လည်းအခုရိုဟင်ဂျာတွေကိုတိတိသာသာတွေ့မြင်လာနေရပါတယ်။အခုနဇက်မြို့ရွှေလီမှာရိုဟင်ဂျာဥယျာဉ်3000ကနေ2000အထိရှိနေပြီးကြောက်စိမ်းဈေးကွက်ဟာသူတို့အတွက်ပိုးပြီးကောင်းတဲ့ဘဝကိုရဖို့ထွက်ပေါက်ဖြစ်နေပါတယ်တဲ့။ရွှေလီမြို့မှာ10နှစ်ကြာရောက်ရှိနေတဲ့ရိုဟင်ဂျာမောင်လှဆိုင်ကတရုတ်လူမျိုးတွေကိုကြိုက်ပေမဲ့တရုတ်အစိုးရကတော့သူမကြိုက်ဘူးလို့ဆိုပါတယ်။ NGO အဖွဲ့တစ်ခုဖြစ်တဲ့ Fortified Rights အဖွဲ့ရဲ့လူအခွင့်အရေးအထူးကြွမ်းကျင်သူဂျွန်ဂျင်းလီကတော့ရိုဟင်ဂျာတွေဟာသူတို့အတွက်တရုတ်အစိုးရကတာဝန်ယူမှုရှိတယ်သူတို့ဘက်ကရပ်တည်ပေးတယ်လို့ယုံကြည်ကြကြောင်းပြောပါတယ်။တရုတ်အစိုးရကမြန်မာအစိုးရကိုဖိအားပေးချောင်းပိတ်မဲ့အစားမြန်မာနိုင်ငံကိုမပြန်လိုကြတဲ့ရိုဟင်ဂျာတွေကိုနေရပြန်မယ်ဆိုရင်အမေရိကန်ဒေါ်လာ6000ပေးမယ်ဆိုပြီးကန့်လန့်ခဲ့တာကြောင့်ဂျင်းလီကအခုလိုပြောခဲ့တာပါ။ကြောက်စင်အယောင်ဆိုင်ပန်းရှင်မောင်လှစိန်နဲ့သူတပည့်ရိုဟင်ဂျာတယောက်ဟာတရုတ်ပြည်ထဲမှာအာမခံချက်မရှိဘဲနေနေရတာကိုစိတ်မလုံခြုံကြောင်းပြောပါတယ်။ကုမင်းမန်စီမြို့တွေစီကိုသွားခြင်းပေမဲ့ဘာအထောက်ထားမှမရှိလို့မသွားရကြောင်းသူတို့ကပြောတာပါ။သူဟာ WeChat ကတဆင့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ဆွေမျိုးမိတ်ဆွေတွေစီကိုရောရခိုင်ပြည်နယ်ထဲမှာရှိနေတဲ့မိဘနဲ့မွေးချင်းတွေကိုရောလှမ်းပြီးတော့ထောက်ပံ့ပေးနေရတဲ့အကြောင်းလည်းပြောပါတယ်။ New Delhi အခြေစိုက်သုတေသနဖောင်ဒေးရှင်းတခုက K Hyung ကမြန်မာပြည်ကငင်းချမ်းရေးလုပ်ငန်းစဉ်တွေဟာတိတ်ပြီးတိုးတက်မှုမရှိလာကြောင်းနဲ့ဒါကလည်းတရုတ်ပြည်ရဲ့ပိုးလမ်းမအစီအစဉ်ကိုနှောက်ယှက်ဖျက်ဆီးရမကြနေကြောင်းဒါကြောင့်မြန်မာအစိုးရတပ်နဲ့ကချင်နဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်ကပူပင်ကြောက်ကြမှုမရှိဘူးလို့ပြောတဲ့အကြောင်းရေးသားထားတာကို subchina.com မှာဖတ်ရှုနိုင်ပါတယ်။
လောတမာရီကိုတက်မှတ်ထားတဲ့လောက်ခလာစာထက်ရှော့ပေးနေတယ်လို့ဆွဲဆွဲခံထားရတဲ့ထိုင်းတေချုပ်စက်ရုံတွေကိုအသေးစိတ်စစ်ဆေးနေရေးဆိုတဲ့ကောင်းစဉ်နဲ့အယ်ဂျီရိုဒေါ်ကဘာရေးထားတာကိုစက်တင်ဘာလ9ရက်နေ့မှာဖတ်ရပါတယ်။ထိုင်းစစ်ရုံတွေမှာလုံလုံနေတဲ့မြန်မာရှေ့ပြောင်းလောတမာရီဟာတက်မှတ်ထားတဲ့အနေဆုံးလာခလာစာထက်နေပါပြီးတော့ရနေတယ်ဆိုပြီးသောမ်ဆန်ရိုက်တာဖောင်ဒေးရှ
Starbucks Coffee ဆိုင်ကဝန်ထမ်းတွေအတွက် Apron ဝတ်စုံနဲ့ Power Hockey အားကစားဝတ်ထည်တို့လိုနိုင်ငံတကာကုမ္ပဏီကြီးတွေအတွက်အဝတ်အစားထုတ်လုပ်ပေးနေတဲ့ထိုင်းနိုင်ငံမဲဆောက်မျိုးကအထည်ချုပ်စက်ရုံ၄ခုမှာအလုပ်သမားတွေကိုတရားဝင်သတ်မှတ်ထားတဲ့လစာ10ဒေါ်လာကျော်နဲ့ညီများတဲ့ထိုင်းဘတ်ငွေ330ထက်တရားမဝင်ရှော့ပေးမှုအတွက်တိုင်ကြားခံရပြီးတဲ့နောက်အခုလိုစစ်ဆေးတာခံရတယ်လို့ရေးထားပါတယ်။မဲဆောက်မျိုးကထိုင်းစက်ရုံတွေမှာရွှေပြောင်းအလုပ်သမားတွေတောင်းတဲ့ချီလာရောက်လှုပ်လှုပ်ကြပြီးတော့အိမ်အတွက်ငွေပြန်ပို့ကြတဲ့ကုန်သွယ်ရေးစီကားတဲ့မျိုးလည်းဖြစ်တာပါ။ဒီစုံစမ်းစစ်ဆေးမှုအတွင်းမှာမေးမြန်းထားတဲ့အလုပ်သမား26ယောက်ထဲကအများစုဟာသူတို့စက်ရုံမှာအလုပ်လုပ်စဉ်လောက်ခရတဲ့ငွေဖြတ်ပိုင်းလည်းမရခဲ့ဘူးလို့ဆိုပါတယ်။မြန်မာရှိပြောင်းလူသမားတွေကိုထောက်ပံ့ပေးနေတဲ့ MAP Foundation ကတော့တရားဝင်သတ်မှတ်ထားတဲ့လောက်ခထဲ short ပေးနေတဲ့ငွေပြတ်ပိုင်းတွေကိုစုံစမ်းစစ်ဆေးမှုတွေအတွင်းမှာစုဆောင်းရှာဖွေတွေ့ရှိကြတယ်ဆိုပြီးတော့ပြောဆိုထားတာပါဒီလိုစုံစမ်းဖော်ထုတ်မှုတွေကြောင့်အလုပ်သမားတွေအခွင့်အရေးကိုကာကွယ်ပြီးတော့အထည်ချုပ်စေုံတွေကိုထိုင်းဆွေရကတိကျစစ်ဆေးနိုင်ရလားဆိုပြီးတော့မေးခွန်းထုတ်လာတဲ့အပေါ်မှာတော့ထိုင်းဆွေရအကြီးတန်းတာဝန်ရှိသူတစ်ယောက်ကမဲဆောက်မှာတရားဝင်သတ်မှတ်ထားတဲ့လစာထဲ short ပေးနေရတဲ့အများပြားရှိနေတာကိုသူသိပေမဲ့လေမဲဆောက်ဒေတာကစီရင်နေအားလုံးကိုတော့စစ်ဆေးဖို့ခက်ခဲတယ်လို့ဆိုပါတယ်။အခုလိုစစ်ဆေးရရှိတဲ့အချက်တွေကိုစုံစမ်းနေတဲ့အကြောင်း Starbucks နဲ့ Power Hockey ကတုံ့ပြန်တဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ဒီလိုစစ်ဆေးမှုတွေကိုထိုင်းစီရင်တွေကညင်းဆိုတဲ့အကြောင်း Starbucks Company ပြောခွင့်ရကဆိုပြီးတော့စီရင်တွေကအစိုးရစီမင်းကြီးကနဲ့အညီအလုပ်သမားတွေကိုလစာပေးမှဖြစ်မဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းလည်းပြောဆိုထားပါတယ်။မဲဆောက်ဒေသမှာစီးရင်သွင်းထားတဲ့စက်ရုံ430ရှိပြီးတော့အဲ့ဒီအားလုံးရဲ့40ရာခိုင်နှုန်းဟာအလုပ်သမား4000ကျွဲလောက်ရှိတဲ့အထည်ချုပ်စက်ရုံတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်ကစပြီးတော့အခုချိန်ထိအလုပ်သမားတွေကိုသတ်မှတ်ထားတဲ့လောက်ခလစာမပေးမှုနဲ့အလုပ်ထုတ်ပြမှုတွေနဲ့ပတ်သက်ပြီးတော့စက်ရုံတွေကိုဆွဲဆိုထားတဲ့အမှု26ခုရှိပြီလို့ဆိုပါတယ်။654ဒေါ်လာနဲ့ညီမျှတဲ့ဘတ်ငွေ2000ပေးရင်ပေးမပေးရင်ထောင်းတဲ့တစ်နှစ်ကြာခံရနိုင်တယ်ဆိုပြီးကုမ္ပဏီအများစုကတော့ဒဏ်ကြီးပေးကြတယ်လို့ဆိုပါတယ်။တိုင်းနိုင်ငံလုံးတပြင်းညီအဖြစ်သတ်မှတ်ထားတဲ့လောက်ခလစာက5ဒေါ်လာကျော်နဲ့ညီမျှတဲ့ဘတ်162ဖြစ်ပေမဲ့2013မှာတော့နှစ်ဆတိုးပြီးတော့သတ်မှတ်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ဒီလိုလခတိုးခဲ့တယ်ဆိုပေမဲ့အရင်နှုန်းကလောက်ခလစာနဲ့အတူပါတီသားဖြစ်ကြတဲ့နေစိတ်စားစိတ်အလုံးလုံးခွင့်ပါမစ်ရှောက်လွာဖို့စားရတွေကိုအခုကုမ္ပဏီတွေကမပေးတော့ဘဲနဲ့လစားတွေကဖျက်တယ်လို့ဆိုပါတယ်။ဒါဟာအလုံးသမားဥပဒေနဲ့ညီဆွတာလည်းဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံထက်ပို့ပြီးတော့အဆင်ပြေမယ်ထင်ပြီးတော့ထိုင်းမှာလာပြီးတော့အလုံးလုံးတဲ့မြန်မာရှေ့ပြောင်းအလုံးသမားတွေလည်းအင်ကိုပတ်ဆက်ပြတ်မပေါ်နိုင်ဖြစ်နေတယ်လို့အချိန်မူလောက်ခကြီးလည်းမရတာကြောင့်မြန်မာပြည်ကိုလည်းမပြန်နိုင်ဖြစ်နေရတဲ့အကြောင်းမြန်မာအလုံးသမားတွေနဲ့တွေ့ဆုံမေးမြန်းထားချက်တွေကိုဆောင်းမရှင်ကကောင်းတော့ဖော်ပြထားတာကိုဖတ်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့ကြာသပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးနေပါတယ်ရှင
်။ Miss Sweet U ကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလိမ့်။အများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်။ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကစတင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။တူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်။ဒ Dilo chini myo ma English lo belo tong tong pyo su mle. Pyo nai ne tong de myo ga.
Let me pick up the tab.
Naw de kaw na sin chi ja ya aw.
Let me pick up the tab.
Di ni ya ma naw song sa ga long phit de. TAB tab ga ro ban sa ga phit bi sa taw sai da ma mho yang sai sai ga ja tin ne ngwe pye sa phyat pai go so lo da phit par de. Ko ga jwe me lo so yin naw de myo pyo nai da ga ro.
Let me foot the bill for this.
Naw ta na sin chi ja ya aw.
Let me foot the bill for this.
ဒီဘေကတော့ကျမပြီးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်စကအဒီဘေကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော
့ Let me it's my treat
နောက်ထပ်နားဆင်ကြကြရအောင
် Let me it's my treat
အဒီဘေကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်စိတ်ချမ်းသာရအောင်ကြွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကြွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Go Dutch.
Diniyama, D-U-T-C-H, Dutch ka bega ladale. Holland na ngang da Dutch ka lada pipare. Lungere nipang tungya joga, British ane Dutch viha, sipwe jidwe sinwe gejare. Sipjide suyime yansang jaro da boshi. Dajamu ingle ma Dutch suye zagalung ha, nengbiora sogare tbo yaupare, edagaro tuzinga bo. Ubuma, courage suye tatigu, Dutch ne tuwe bi, Dutch courage လို့ဆိုရင်တော့တတ်တိကြောင်းတာကိုဆိုလိုပါတယ်။ဥပမာသူကအရက်မှုမှတတ်တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေကိုပေးခြင်းဆိုတဲ့သဘောရောက်ပါတယ်။တော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တဲ့အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးခြင်းဆိုရင်တော့
Dutch treat
နောက်တစ်မျိုးပြောနိုင်တာက
go Dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ထလာလာဒန်စီစဉ်ပို့ချပေးခဲ့တဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါလေရှင်အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြမနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ကောင်းမွန်တဲ့မူဝါဒနဲ့ထိရောက်ရဲဝင်စွာဆောင်ရွက်ဖို့လိုအပ်တယ်လို့ရန်ကုန်တက္ကသိုလ်နဲ့ Australia နိုင်ငံ Monash University တို့မှအကြီးအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗေဒပညာရှင်ဒေါက်တာတင်ဝင်းကဆိုပါတယ်။ဒါဖြင့်မြန်မာနိုင်ငံမှာအခုဆောင်ရွက်တဲ့ပညာရေးပြုပြင်မှုမှာဘာတွေလက်ဟာနေပါသလဲ။ဒေါက်တာတင်ဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဒေါက်တာတင်ဝင်းကဒီကနေ့ကျွန်တော်ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးစနစ်ဖြစ်ပါတယ်အဓိကအဖြစ်တော့ထက်တန်းပညာတက္ကသိုလ်ပညာရေးစနစ်ပါခင်ဗျာမြန်မာနိုင်ငံပညာရေးအခုစနစ်သစ်ပြောင်းလဲနေတယ်လို့သိရပါတယ်စနစ်သစ်လည်းဘယ်နှကြိမ်ပြောင်းခဲ့ပြန်လဲမသိဘူးကိုပါခင်ဗျာကျွန်တော်တို့ခေတ်ကစနစ်သစ်ဖြစ်လာခဲ့တာအဲ့တော့အခုပြုပြင်ပြောင်းလဲနေတဲ့စနစ်သစ်ဆိုတာရဲ့နှစ်သာရကိုနည်းနည်းလေးအချင်းချင်းအရင်ရှင်းပါခင်ဗျာ
โอเคကျွန်တော်နားလေတော့ပြောရတယ်ကျွန်တော်အာဆီယံနိုင်ငံတွေနဲ့ပြည်နိုင်ပြီးတော့တန်းတူဖြစ်အောင်အဲဒီလိုတူရတဲ့ဒါမျိုးလေးပညာရေးဖြစ်အောင်ပြည်ပြည်ကြောင်းလေးမျိုးလေးကျွန်တော်ပြရပါတယ်။အဲဒီလိုကြောင်းလေးတွေပြည်နယ်လမ်းတွေပဲပြီးခဲ့တဲ့ဆယ်ပြည့်ကြောင်းလမ်းတွေကပျောက်ဆဲနေတယ်။အဖို့လေးဆဲနေတယ်ကြားတူခဲ့တယ်။ဒါကြောင့်ကျွန်တော်သိကြလိုက်တဲ့သူတို့ကလွတ်လပ်လပ်စဉ်းစားပြီးတော့နေမဲ့အခါဒီအဟောင်းတွေပဲသူတို့ပဲဆက်ပန်းပြီးပြင်းနေပြည့်နေလူလုပ်ရှင်တွေရတယ်။အဲ့တော့အင်းကြီးချိန်တူလေးပဲဒီဝိချင်းရဲ့အင်းကြီးပင်ညာတော်လို့ချိန်တယ်အဲ့ဒီချိန်တဲ့အင်းကြီးပိစားအပ်တယ်ဒါကြတော့အဲ့ဒီလိုချိန်လိုက်တာပြီးကောင်းတယ်နေရာကပြင်းပြီးတက်တယ်လက်ကျက်ကိုစဉ်းစားကြည့်တယ်ကျောင်းလေးရှိအဟောင်းကြီးတွေဒီမှာအာမေဒီမှာပါမယ်
င်းနဲ့တိတ်တယ်ဒီလိုလုံးလိုက်လို့ရှိရင်ဒီလိုတွေနဲ့ပုံမှန်ဖြစ်မလာဘူးလို့ပြောတယ်ပုဂ္ဂိုလ်ရေးရမယ်ကျွန်တော်ပြောတာမဟုတ်ပါဘူးရေးရကျွန်တော်ပြောပြတယ်တို့မှာအားနည်းသွားတယ်ဆိုတော့နိုင်ငံတကာအတွေ့အကြုံကို expression မရှိရဘူးသူဆွဲတဲ့လူတွေတိုင်းက expression လုံးနေတယ်အဲ့လိုဖြစ်နေတော့တချင်းကြီးဒီနိုင်ငံရဲ့ပြည်ပြန်ပြောင်းလဲလို့ဆိုတာသိတယ်မလို့ဒီ
ဟုတ်ကဲ့
ဒါတော့ကျွန်တော်တို့ဒီဘက်ပြည်ကမရှိဘူးလို့ပြောတယ်ဒီနားရှာရှိတယ်တွားမင်းတွားနေတဲ့ပြည်ပြန်အတိုင်းလည်းသိနေတယ်ဒီတွားမင်းတွားနေတာကိုကျွန်တော်ကအားတက်ရောက်ပြီးတော့မပြေရင်တော့ဒီတွားမင်းအတိုင်းနဲ့တွားနေမှာပဲကိုလိုချင်တဲ့တယ်ရှင်ကိုတွားမှာမဟုတ်တော့
ကုတင်ဝင်းကတော့ဩစတြေးလျတက်ကလူဆိုတော့ဒါအနောက်နိုင်ငံတွေဆင်းလို့ပဲထားလိုက်ပါတော့မြန်မာနိုင်ငံရဲ့အခုပညာရေးစနစ်ပြုရင်ပြောင်းလဲနေတဲ့လမ်းကြောင်းကိုပဲအိန္ဒိယနိုင်ငံတွေနဲ့အိန္ဒိယနဲ့ဆိုရလဲပဲစင်ကာပူတို့တွေကတော့ဖယ်ထားလိုက်ပါဦးဗျ။အဲဘေးနာကကန်ရက်စင်ရဲ့အိန္ဒိယနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နှိုင်းယှဉ်တော့ဘယ်လိုနေပါလဲ။သူတို့နိုင်ငံမှာရောမြန်မာနိုင်ငံထက်ပိုပြီးမှန်ကန်တဲ့လမ်းကြောင်းအတိုင်းသူတို့သွားနေရပြီလို့ပြောနိုင်ပါလား
။ဟုတ်ကဲ့ပြောနိုင်ပါတယ်တတိယကလည်းတတိယမှာတော့ဆိုတော့ကျွန်တော်မလေးရှားမှာအဲအစိုးရတက်ကြလို့ဖြစ်တဲ့မိုးနိုင်ရှိတဲ့ဆိုင်မှာကျွန်တော်လိုက်တာအဲဒါဆိုတော့ကျွန်တော်အဲ့ဒီသူတို့ရဲ့ဒီမလေးတက်လို့မလေးရှားအခက်တန်းကြောင်းတွေကကလေးတွေရဲ့စာရေးကျန်တဲ့တို့လေးကျွန်တော်တတိသားမိတယ်ဥပမာဆိုတော့ဒီဒီကျွဲတစ်ခုရသွားပြီးရင်ဒီကျောင်းသားတွေမှာအလုပ်ရတယ်လေနားရဘလောက်ရလဲစသဖြင့်သူတို့ကအဲ့ဒါတွေကစစ်တမ်းခောက်ပြီးသူရဲ့တင်ရင်ပြန်ပြန်ပြုပြီးပြည့်နေတယ်ဗျဟိုနောက်ပြီးတော့အလုပ်ရတဲ့ system ဟုတ်တယ်မို့အများကြီးကသူရဲ့ critical thinking ခေါ်တဲ့ရေပန်ပိုင်းခြားနိုင်တဲ့ဉာဏ်ရောမျိုးလေ့ကျင့်ပြောင်းပေးတာဖြစ်တဲ့အတွက်ဒီကလေးကဝေးရလို့ရှိရင်ဘေးရဥရောရဲ့အရေးတင်းနဲ့လျော်ကြည့်ကြာသူလိမ့်နိုင်ကြနိုင်ပြရပါတယ်ကျွန်တော်ရှင်ကတော့ဝေးရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွဲနဲ့ပြန်ရောကြည့်တဲ့အတွေ့ခေါ်ပြီးတော့တိတ်မရှိတာပြရတယ်ဥပမာဆိုတော့အဲဒီနဲ့အောင်တဲ့ကလေးတယောက်ကြီးဒီမှာအတိုင်းနဲ့ပြည်နဲ့ဘယ်လိုရှိရလဲမသိဘူး။ဒီရဲကမရှိနိုင်ဘူး။ဒီမှာပြည်ကပြည်ပြည်တို့ဆိုရှိရဲဆိုတော့မသိဘူး။လေးလိုက်ရင်ဘွဲရတယောက်ရှိတဲ့အဖြစ်မျိုးမျိုးကလည်းဘာမှမသိရလို့ဖြေကလေးကြီးအဲဒီပြည်ရဲကမှတိတိနေရတယ်ဆိုရဲကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပြည်ရေးစနစ်ကအများကြီးပြည်ပြည်ကြောင်းလဲရတယ်မှာသိကြပါလေ
။ဟုတ်ကဲ့နောက်တစ်ခုကပညာရေးစနစ်ပြုပြင်ပြောင်းလဲတဲ့နေရာမှာအရေးချင်းပြည့်မီတဲ့ဆရာဆရာမတွေကိုလေ့ကျင့်ပေးပြရတဲ့အရေးကြီးတယ်ထင်ပါတယ်အခုမြန်မာနိုင်ငံမှာရှိနေဆရာဆရာမတွေကိုတော့သူတို့မျှော်မှန်းတဲ့ပညာရေးစနစ်တွေနဲ့အဝင်ကွန်ကြားသင်ကြားပို့ချပေးနိုင်အောင်လေ့ကျင့်သင်တန်းပေးတာတွေလုပ်ပေးတယ်လို့
အဲကျွန်တော်ဒီကလောက်တော့လေ့ကျင့်မှုတွေလုပ်ပေးပါတယ်ဟိုသင်တန်းပေးရလို့အဲ့တော့ခုနကပြောခဲ့ကြတယ်လေဒီသင်တန်းအခုကြည့်တဲ့အခါမှာကျွန်တော်တို့ကျောင်းသားအောင်ဆရာတော်လေးသင်တန်းတက်ပြီဆိုလို့ရှိရင်အဲ့ဒီသင်တန်းကိုချတဲ့အသိပညာကိုလိုက်နိုင်တဲ့အရေးတွေရှိမှသူကအဲ့ဒါကိုလိုက်ပြီးတော့သင်္ကာရီလှုပ်ဆောင်နေမှာဖြစ်တယ်အခုကျွန်တော်တို့မှာကဆရာကြီးကကိုရှိအောင်စနစ်နဲ့အောင်လာခဲ့တဲ့ဆရာကြီးဥမာအခုခေတ်တော်တော်လေးနည်းနည်းရာသီရှိနေတဲ့ဆရာဆရာမကြီးကလွန်ခဲ့တဲ့အနည်းငယ်ဆယ်လောက်ကတရားရှိရခဲ့တဲ့ဆရာကြီးလေရန်ကုန်မှာပဲကျွန်တော်ဓမ္မကြီးရပဲစင်းလို့ကြည့်ဆရာမကြီးဖြစ်ကြတယ်သူတို့ကဟိုရင်ပြည်ကြီးလို့ခေါ်ရင်းနဲ့လေတကယ်ဒီကအဆင့်ကြီးပြည်ကြီးဆက်ကလေးကြီးမျိုးမရှိခဲ့ဘူးဟောဒီကျွန်တော်တို့ဥမာ library တွေအဲဒီသူတို့ဒေသင်းတွေကိုလက်တူဒါရီကအားနေခဲ့တယ်အဲ့မှာအားနေလို့သူတို့လည်းဆရာမလို့လာမှဆက်ကြလဲကျောင်းသားတွေသူတို့ရဲ့အတွေ့အကြုံကရရှိခဲ့တဲ့ဒီကမျိုးရတူရတင်ကြပြပါပါနိုင်တယ်။အဲ့ဒါတွေကိုရှင်းလို့တဲ့အခါကျတော့ကျွန်တော်တို့ကဒီခက်ခက်တင်းရအောင်သူတို့ကဖိနေရမှာဒီဆရာမကြီး။လို့တာတော့ကျွန်တော်ကြားနေတယ်ဒါပေမဲ့ဘလော့အောင်ပြန်လဲတော့ကျွန်တော်သိမသိဘူး။နောက်တက်ကြလို့မှလည်းကျွန်တော်တို့ကဝေးရအောင်လဲတင်နေတယ်။နိုင်ငံကမှ research oriented ဖြစ်လာတယ်။ research ကို ETV လုပ်ကြတယ်။အဲ့ဒါတွေလုပ်ပြီးတဲ့ဆရာမကြီးလေဒီစာချုပ်ကိုတိုက်တွန်းနေတဲ့ပြည်သူတွေရေးခိုင်းတာဒါရုပ်ကြားတယ်သိတယ်။ဒါပေမဲ့ကျွန်တော်မြင်ရတာကသူတို့ချုပ်ပြည်သူတွေကျွန်တော်ဖတ်ကြည့်တဲ့အခါကျတော့အရေးတွေးရပေါ်ပေါ်လေးကိုလူအပ်နေပါသေးတယ်။ဒါပေမဲ့လည်းမလုတာရဲ့ဆိုင်တော့လုံနေပြီဆိုတော့ရေးတော့အစရေးတော့မှာဒီလိုလဲကျွန်တော်ဖတ်ချက်ချပါတယ်
။ဟုတ်ကဲ့
ni ma nanga ma aku ri mka bu lu ra ya bi lo sen te a cha lauk ka yi ga de pinya shin ni ya sa u ko ti lai yin ni ma nanga ma bwa ya ri ya ro a mya yi be de da ba me le di long ngan khwin ne a win gun ja phit de a lou ga ma ri bo le long ngan twa nyin mu si ya lu a shin ri a lu lu ri ya pai pi lo sha ba da be de so pinya sne cha mat da ko na ga professional Lungang Queen win hang that pinya ye daddy, take the pinya ye ha, then a booby romya, pump one nidala, so that I reckon a tsunami, Peluzova, whatever.
I don't know, you know, you man and mama. Then we take the year, get up, where ya she eat it, pinya ta eat it, where ya she eat it. I found your own neck. Edama, where you get the lady, she dame, well, I'm not that I'm a dean, you get out, she is your good yard. ဒီပညာရည်သူစိတ်ပါပြရကြမယ်ဒီဘွဲရပြောက်ဒီမဲ့ဘွဲနဲ့ပြောကြည့်တဲ့အတွေးခေါ်ပညာရကျင်ကြားမယ်ဆိုတဲ့ရည်ချင်းနဲ့ကြက်တဲ့တောင်းမှာအင်တာနဲပါလေအဲဒီမှာပြောရရင်ဖောက်ပွားလာလောက်များတယ်လို့ဆိုရင်ကျွန်တော်စိတ်စိတ်ဆိုရှင်ကျွန်တော်ယူပါပြရကြအင်တာချက်ကင်းနေတယ်ပညာဖြစ်တယ်ကျွန်တော်အင်တာတိုးတက်တဲ့နိုင်ငံကြီးတွေတော့မှအဲအတုံးချနိုင်တဲ့ ဒီကဒေသပညာရှင်အရေးတက်တာစိတ်မများလောက်ဘူးစိတ်တို့ကြီးတွေမှာဆိုရင်တကမ်းတကမ်းကျွန်တော်သိရတယ်လို့ဆိုလို့ရှိရင်ဒီပါးကြီးကဆိုလို့ရှိရင်အရင်ကတည်းကတက်ခဲ့ရတယ်ဒီကဆောင်ရောက်ရှိတယ်လေးတန်းရင်လေးတောင်ရောက်ရှိတယ်ကျွန်တော်အဲ့တော့လေးတောင်မှဒီလေးနှစ်အတွင်းမှာထွက်လာမယ်ဆိုရင်ဘယ်အရာတွေအရေးတက်တာပေါ့ကြပါလဲအတုံးချနိုင်တဲ့လူ အဲ့တော့ဒီတက်ကြွပညာရေးကိုလည်းဒီအရေးအတွက်ပြန်လျှော့ချလို့ပြောအပ်ပါတယ်။ကျောင်းသားအရေးအတွက်ပြန်လျှော့ချပြီးတော့ကျောင်းသားဆရာအချိုးကိုနိုင်ငံတကာစာနဲ့ပြောင်းလုပ်ပြီးတော့ဥပဒေကနာအတွက်ဥတည်ပြီးတော့ကျွန်တော်တို့ဒီခရစ်တော်တင်ပြီးမလို့ဒီရောင်းတိုင်းချပြီးတော့စဉ်းစားနိုင်တဲ့ဝေရတရားဖြစ်လာတော့ကျွန်တော်ချိန်လို့ဒီလူအပ်ပါတယ်။
အခုအဲ့ဒါလောလောလတ်လတ်တော့မဖြစ်နိုင်ဘူးဖြစ်တယ်။အဲ့ဒါလောလောလတ်လတ်မဖြစ်နိုင်တာတွေကတော်တော်လေးများမယ်ထင်ပါတယ်ကိုတင်ဝင်းရဲ့အဲ့ဒီတော့သောသောကပြောခဲ့သလိုအင်ဂျီအစ်စ်ချုပ်ပြီးတော့အစ်စ်ချုပ်ဝတ်နိုင်မဲ့အခြေအနေရောက်ဖို့တော့ဘယ်လောက်ထိကြံ့ကြာလိုက်မယ်ထင်ပါလေအဓိကပြင်သင်တဲ့ဟာလေးတွေလည်းအချင်းချင်းပြောလိုက်ပါဦးဆရာနောက်ဆုံးနဲ့။ဟုတ်ကဲ့အဲ့ဒါ
အဲ့ဒါဆိုရင်ဒီနေ့ကနေရောခေတန်းဒီပါဒါကစက်နှစ်တန်းဒီလို့လည်းဒီထုတ်ဆိုအားလုံးက76ရက်ကြာပြီအဲ့ဒါ76ရက်ကြာပြီအဲ့ဒါကိုတင်ပြကြရည်လိုက်ဒီဟုတ်တယ်တက်လို့တင်ရရင်မှာ၄နှစ်တုန်းချောင်းနှစ်ဆက်ကြာနေမယ်ဆိုရင်စက်ကုန်နေလောက်ကြာသွားမယ်အဲ့လိုဖြစ်မဲ့ဆိုတာအတန်းတိုင်းကိုတကြိမ်နဲ့တည်းပြင်းလို့ပါအတန်းတိုင်းကိုတကြိမ်နဲ့တည်းပြင်းလို့ပြင်းနေလောက်တင်းမှာကျွန ်ကြီးရွေးချယ်ရမယ်တကယ်စိတ်ပါဝင်စားကြတကယ်မိနိုင်တဲ့လူကိုရွေးချယ်ပြီးတော့ပြည်ပြည်ကြောင်းလဲမယ်ဆိုရင်ရတယ်အဓိကက policy သတ်မှတ်တဲ့ပညာရေးဝန်ကြီးဌာနအရေးကြီးရတယ်သူတို့ဒီကမှန်ကန်တဲ့လမ်းနဲ့ပြည်ပြည်ကြောင်းလဲနိုင်မယ်ဆိုရင်တော့အချင်းတို့အတွင်းမှာတိုင်းပြည်အတွက်လိုအပ်တဲ့အရေးကြီးရှိတဲ့ဝယ်ရပြီးထွက်လာမယ်အဲ့လိုပဲမဖြစ်ဖြစ်လုပ်နေလို့ရှိရင်တော့နောက်ထပ်အမြင့်ဆုံးကြာလာရင်လည်းဒီပညာရေးကြီးရာဒီတိုင်းပဲဖြစ်နေမှာပါ
ခုကြံစံသာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရာစီစဉ်မှာတော့စာရေးဆရာမနှင်းစီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါမမိုးဗျူစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့ရဲ့ဆရာမစက်ဖက်ချင်းစီရဲ့သိချရက်ကအားလုံးရဲ့ကျမရှိပါတယ်လက်ရှိကျမလောက်တိုင်နေတဲ့အရာတွေပေါ့နော်အားလုံးဟာဆက်ဖက်ချင်းဆိုရက်ဒီရရတဲ့ပြည့်စုံမှုတွေပေါ့နော်တရားဟိတဆန်တဲ့လုပ်ငန်းတွေလို့ပြောလို့ရတယ်ကိုယ်နိုင်ငံလောက်လေးချမ်းပြည်တာမျိုးပေါ့ဒီမှာကျမသဘောကျေးပြရမယ်ဆိုလဲကျမဝင်လေအခုအပိုင်းမှာကြတော့စဉ်းစားတယ်အဲ့ခါမှကျမဆက်ပြီးလိုက်တယ်လိုက်ဖြစ်တယ်ပေါ့နော်
ဟိုစာကြည့်တိုင်းဆိုတဲ့နေရာမှာလေအောင်စီစာကြည့်တိုင်းမှာတော့ကျွန်မလောလောဆယ်ရာယီစာကြည့်တိုင်းမှုဖြစ်တော့တာဝန်ထားရပါတော့ထောင်ချက်ခွန်မလာစာရပါတော့နော်အဲ့ဒီရဲ့မတိုင်ခင်ကြားထဲမှာလည်းကျွန်မဘာလေးတွေလုပ်ခဲ့ပြီးလဲဆိုတော့လေလေးတွေကိုစာအုပ်မိုဘိုင်းလေးတွေဆက်တယ်လိုက်ကျွန်မဒီကနေ့အလူခံစူးတောင်းပြီးတော့ပို့ပေးတယ်အဲ့နောက်တစ်ခါတချို့စာကြည့်တိုင်းလေးတွေကစာအုပ်ဝယ်ခ က်အပေါ်ကနေကျွန်မကိုဆေးချော်လိုက်တဲ့အကြောင်းအရာလေးလို့ကျွန်မပြောရမှာပေါ့နော်။အဲ့မှာကျွန်မနောက်ပိုင်းမှာကျွန်မစာရီရေးပြလာတာပေါ့။ကျွန်မစိတ်ထဲမှာတိတ်ပြီးတော့ပြောချင်လာရင်ကျွန်မဝတ္ထုလေးတွေရေးတယ်။အဲတခုခုကိုသိစေချင်တဲ့အခါမျိုးကြာရင်တော့ကျွန်မစောင်းပါးတွေရေးတယ်ရှင်။2015အကြေကာလဒီမှာဆိုရင်တော့ကျွန်မကစောင်းပါးကိုရေးကြည့်ခဲ့ကျွန်မလေယောင်စာကြည့်တိုက်ကိုရောက်တဲ့အခါမှာကျွန်မတို့စာကြည့်တိုက်ကကော်မတီကလည်းအမတန်တက်ကြွတယ်အခါကျကျွန်မတို့တွေစာကြည့်တိုက်ခေါင်းစဉ်တွေထဲမှာပဲရာသစာပေးဖွင့်ပြဖို့အတွက်စာပေးပြိုင်ပွဲတွေလုပ်ပြီးတယ်နောက်ပိုင်းတပြားရုပ်ပွဲတွေလုပ်ဖို့ရှိတယ်လူစုဖတ်ပြီးရှင်းလင်းပွဲတွေကျွန်မတို့လုပ်တယ်အဓိကကတော့ကလေးတွေအဓိကထားတယ်ရှင်လေတန်းအဆင့်တွေပေါ့နော်ကလေးတွေကိုအဓိကထားပြီးမိဘတွေလည်းကျွန်မတို့ကျိုးသားပြီးတော့စိတ်ကျင်းရတယ်ဟိုအကျော်ဖတ်ရှားပြီးတဲ့ကိုရောက်နေတဲ့လူငယ်တွေဆိုရင်စုံဖတ်တတ်လာအောင်လို့ဆိုတော့ကျွန်တော်ကနှစ်အုပ်ပေးမှာတယ်အဲဒီမှာတအုပ်ကိုဖတ်ကြည့်ခြင်းနဲ့ဆက်ပြီးကလေးတွေအတွက်ကျိုးသားပြီးတော့ဘာလို့လုပ်ကြလဲဆိုတော့ရှားပြိုက်ကိုဘုံဘုံပြပြီးတော့ကလေးတွေရဲ့စိတ်ဖွံ့ဖြိုးလာရင်တော့ပိုကောင်းတယ်ပေါ့စိတ်ဖွံ့ဖြိုးရဲ့လူကလေမကြမ်းတမ်းလို့မရဆက်ဘူးအကယ်လို့နိုင်တဲ့ငယ်ရည်ရဲ့လက်ထဲကိုအပ်ပြီးပြီးဆိုရင်တော့ကျွန်မမှရှိနေတဲ့စာအုပ်လေးတွေနဲ့ပေါ့နော်ကျွန်မမောင်စာကြည့်တယ်ဒီတစ်ခုလုပ်နေလို့တော့ကျွန်မစိတ်ကြည့်ထားပါတယ်စာဖတ်ခြင်းပေါ်မှာယုံကြည်ရအောင်စာကြည့်တဲ့ဖက်ကနေကျွန်မလုပ်နိုင်တဲ့လောက်လုပ်သွားမယ်ဒါလို့လဲဆိုတော့ခုနစကားကိုပဲကျွန်မပြန်ပြောချင်ပါတယ်စာဖတ်တဲ့လူဟာစိတ်ကွန်ထရိုးအားကောင်းပါတယ်အဲ့လိုလူတွေအားကောင်းလာရင်တော့ကျွန်မတို့တွားခြင်းနဲ့လမ်းပေါ်ကိုရောက်မယ်လို့ကျွန်မထင်ပါတယ်အဲ့တော့ကျွန်မရဲ့ယုံကြည်ခြင်းကတော့စာဖတ်ခြင်းပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးကြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုမှပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေ။ဒီကနေ့ညပိုင်းမှာတော့ကျမရေခန္ဓာဦးအောင်ခင်ရဲ့မြမရေတုံတက်ချက်နဲ့တိုင်ရင်တရင်လွာကန္တာတွေနားဆင်ကြရမှာပါရှင်။ဒီကနေ့မြက်ဖက်ထိတ်တန်းရနေတဲ့တရင်ချင်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကတလှည့်ပြောပြပေးဦးမှာပါရှင်။
မနေ့ကဗုဒ္ဓဖူးနေရ2001ခုနှစ်စက်တင်ဘာ7ရက်နေ့က American Tyrants နယူးယောက် Virginia နဲ့ Pennsylvania ပြည်နယ်တွေမှာအတန်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့တဲ့18နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။လူပေါင်း 184 ဦးသေဆုံးခဲ့တဲ့ Pentagon စစ်ဌာနချုပ်ကိုကအထိမ်းအမှတ်ပွဲကိုတက်ရောက်ခဲ့တဲ့သမ္မတ Donald Trump ကအတိုက်ခိုက်ခံခဲ့တဲ့စက်တင်ဘာ7ရက်နေ့ဟာထိတ်လန့်အော်ဝန်နဲ့မှုနဲ့ခြေခွက်ဒေါသဖြစ်မှုတွေပြည်နေရတဲ့နေ့ဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် John Bolton ကိုရာထူးကထုတ်ပယ်ပြီးခဲ့တဲ့နောက် American သမ္မတ Donald Trump ကတိတ်ပြီးတော့အရေးချင်းပြည့်မီတဲ့သူ၅ဦးတည်းကတဦးကိုဒီရာထူးမှာအစားထိုးပြီးခန့်အပ်ဖို့အတွက်သူစဉ်းစားနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒီပုဂ္ဂိုလ်ရဲ့အမည်ကိုတော့ထုတ်မပြောပါဘူး။အေးရခိုင်တပ်ဖွဲ့ဟာ Bluetooth နဲ့ Wi-Fi နည်းပညာတွေကိုအသုံးပြုပြီးမြန်မာစစ်တပ်ကိုမြေမြုံမိုင်းတွေဖောက်ခွဲတိုက်ခိုက်ဖို့လုပ်နေတယ်လို့နောက်ဆုံးထောက်လိုင်းအစိုးရခန်းစားတွေအရသိရှိရကြောင်းအင်းဒီယန်နိုင်ငံမွန်ဘိုင်းမြို့အခြေစိုက် DNA သတင်းတပုတ်ကဖော်ပြပါတယ်။အေးတပ်ဖွဲ့ဟာမီဇိုရန်ပြည်နယ်ထဲမှာစခန်းတွေတည်ဆောက်ပြီးကလဒန်စီမံကိန်းကိုပါချိန်ချောက်နေတယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာကာလကြာရှည်အုပ်ချုပ်လာတဲ့အာနာရှင်ဆူအတိုအစိုးရပြုတ်ကျသွားပြီးတဲ့နောက်ဒီမိုကရေစီနိုင်ငံကိုထူထောင်ခဲ့သူသမ္မတဟောင်းဗီဂျေဟာဗီဗီဟာဗုဒ္ဓဖူးနေ့ကကွယ်လွန်သွားပါပြီ
။ဂျာတာဗရစ်နမနခင်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးစံဖတ်အင်ဂျင်နီယာကတော့ကေဗင်ဖောင်လာဖြစ်ပါတယ်။ ဒီကနေ့ညနေဘက်6:20ခန်းနေ့ခွနနာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတို့မီတာ19နဲ့19.25မှဂါဟတ်ဇ်နဲ့19နဲ့25ရိုဂါနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဗီအိုအေသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ဗီအိုအေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.